မြန်မာနိုင်ငံမှာရွေးကောက်ပွဲရလဒ်ဆိုင်ရာအငြင်းပွားမှုတွေကြောင့်ရွေးကောက်ပွဲလိုမတည်မငြိမ်ဖြစ်ပြီးအစိုးရသည်ပြောင်းရေးကြန့်ကြာစီမံကိုစိုးရိမ်ကြောင်းရွေးကောက်ပွဲလေ့လာစောင့်ကြည့်ခဲ့တဲ့ပြည်တွင်းကအဖွဲ့တွေရဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒါအပြင်မြန်မာဒီမိုကရေစီတွင်ကူးပြောင်းမှုလုပ်ငန်းစဉ်တစ်ခုလုံးနှောင့်နှေးတုံ့ဆိုင်သွားမှာကိုလည်းနိုင်ငံထဲမှာစိုးရိမ်ပူပန်မှုတွေပေါ်ပေါက်နေတယ်လို့ဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ရွေးကောက်ပွဲအစဉ်အဆက်ကိုစောင့်ကြည့်ခဲ့တဲ့ Peace Corps ရွေးကောက်ပွဲဆိုင်ရာပြည်သူ့လှူရှာမှုအဖွဲ့မြန်မာဖောင်ဒေးရှင်းငင်းချမ်းမြတ်တာလူဖွဲ့စီနဲ့ဖန်တီးရင်တို့လည်းပါတဲ့ဒီအဖွဲ့တွေရဲ့ပူတွဲကြေညာချက်ထဲမှာပဲရွေးကောက်ပွဲဥပဒေမူပေါင်းလှုပ်ထုံးလုံနည်းတွေအားနည်းချက်နဲ့ကိုဗစ်ကန့်သက်တွေကြောင့်တော့အားနည်းချက်တွေရှိခဲ့တယ်လို့ထောက်ပြခဲ့ပါတယ်။ဒါပေမဲ့ဒီအားနည်းချက်တွေကြောင့်ရွေးကောက်ပွဲရလဒ်ပေါ်ထိခိုက်မှုမရှိသလိုနောက်ဆုံးမဲရလဒ်တွေကမဲဆန္ဒရှင်အများစုရဲ့သဘောထားကိုထင်ရှားတာကြောင့်အစိုးရအသင်းငင်းချမ်းစွာပြောင်းလဲနိုင်ရေးတက်မတော်ပါဝင်ပါတီအားလုံးအနေနဲ့ဒီရလဒ်ကိုလက်ခံရှေ့ဆက်ချဖို့ဒီအဖွဲ့တွေကတိုက်တွန်းထားပါတယ်။အခုလိုအခြေအနေကြောင့်လက်ရှိငင်းပွားမှုစားဒီလက်ရှိရွေးကောက်ပွဲဥပဒေမူပေါင်းလှုပ်ထုံးလုံနည်းအားနည်းချက်တွေအပေါ်သင်ခန်းစာယူပြီးနိုင်ငံရေးပါတီတွေပေါင်းကဆွေးနွေးညှိနှိုင်းပြင်ဆင်တဲ့ဒါကပဲအနာဂတ်ရွေးကောက်ပွဲတွေပိုကောင်းနိုင်ရည်နည်းလမ်းဖြစ်တယ်လို့အကြံပြုထားပါတယ်။ဒီအဖွဲ့တွေထဲမှာပဲခူးဒေသကလေးလာဆောင်ကြည့်ရေးအဖွဲ့၊ကဲမြမာလူထုရပိုင်ခွင့်ညှိနှိုင်းဖော်ဆောင်ရေးအဖွဲ့၊အောက်ချင်းအရက်ဘက်လူမှုအဖွဲ့အစည်း၊ကဒူးလူငယ်ဖွံ့ဖြိုးရေးတင်မြန်မာနိုင်ငံရွေးကောက်ပွဲစောင့်ကြည့်လေ့လာသူများကွန်ဂရက်၊မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့မြန်ဖယ်ရယ်နဲ့ရိမ်းမိတ်ကအဖွဲ့တို့လည်းပါဝင်ပါတယ်